တော်ရရှိမြခင်ယာယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ပိုင်ရှင်သခင်ဖခင်အဖြစ်လက်ခံယုံကြည်ကိုးကွယ်နေကြတဲ့ဒီကနေ့ခရိယန်တွေကြက်ကြက်ကြီးသတိထားကြရမယ့်အကြောင်းအရာတစ်ခုရှိပါတယ်ဖခင်ထက်တောင်းကကိုကိုကိုချီးမြှောက်ပြီးလူတွေကိုယုံသွင်းလူတွေကလည်းအဲ့ဒီသူတွေ့ဆိုရင်အသက်တောင်အသေးခံမဲ့အထိဖြစ်ကြရတဲ့အကြောင်းချင်းရာပဲဖြစ်ပါတယ်ဒီအကြောင်းချင်းရာကိုဒီကနေ့တင်ပြတော်တမန်ကျမ်းစီအစီအစဉ်မှာလေ့လာမှာဖြစ်တဲ့ခရိယန်တမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဒန်ယေလအနာဂတ်ကျမ်းအခန်းကြီး7အခန်းငယ်33ကနေအခန်းငယ်45အထိမှာအတိအလင်းသတိပေးဖော်ပြထားပါတယ်။ဒီလိုခရိယန်တွေကိုထင်ယောင်ထင်မှားအကွဲကွဲအပြားပြားဖြစ်အောင်လုပ်နေတဲ့သူကတော့တမန်ကျမ်းထဲမှာအမည်နာမအမျိုးမျိုးနဲ့ဖော်ပြခြင်းခံရတဲ့စာရမဏတ်ဖြစ်ပါတယ်။အခုကျွန်တော်တို့ရဲ့ခေတ်ကြီးကရောစာရမဏတ်နှွားမိုးအုပ်ချုပ်တဲ့ခေတ်ကာလလားဆိုတာဒန်ယေလအနာဂတ်ကျမ်းအခန်းကြီး7အခန်းငယ်33ကနေအခန်းငယ်45အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြမှာဖြစ်ပါတယ်
။တင်ပြသောသမာကျမ်းကိုအချိန်မှန်နားဆင်နေကြတဲ့မိတ်ဆွေအပေါင်းတို့အဖဖျားသခင်တမန်တော်ကောင်းကင်သားများမှတဆင့်အသက်60ကျော်အရွယ်ပညာရှိပရောဖက်ကြီးဒန်ယေလစီကိုရောက်ရှိလာတဲ့ဗျာဒိတ်တော်ရဲ့အသံတွေဟာဒန်ယေလအနာဂတ်များအဖြစ်ကျွန်တော်တို့မိတ်ဆွေတို့အဖို့အလွန်စိတ်ဝင်စားပွေရောက်ရှိလို့လာနေပါတယ်။အခုအချိန်မှဆိုရင်ပြီးခဲ့တဲ့အခန်းကြီး7အငယ်32အထိရောက်ရှိလာပြီဆိုတာကိုမိတ်ဆွေတို့သိပြီးသားဖြစ်တဲ့အတိုင်းပါပဲအဲ့ဒီပြီးခဲ့တဲ့သင်ခန်းစာတွေမှာလူမျိုးတော်ဆိုတဲ့ဣသရေလလူမျိုးရဲ့ဒုက္ခသုခရောက်ရတဲ့အကြောင်းတွေအဲ့ဒီခေတ် Greek တို့ရောမတို့ရဲ့ခေတ်ကြီးတွေကြားထဲမှာလူမျိုးတော်ကိုနှင်းဆဲနှိပ်စက်မှုကြီးတွေနဲ့အတူ Greek ခေတ်ရဲ့အကျဉ်းအကြံ Syrian မင်းဆိုးမင်းညစ်တပားရဲ့လက်ထက်မှာ Jew ဣသရေလတို့ဘလောက်ကြီးစိတ်ဓာတ်တွေပြက်ကြားပြီးတော့အဖဖျားသခင်ရဲ့အလိုတော်ကိုတောင်းမှဘယ်လိုဘယ်လိုဆန့်ကျင်ပြပြုကြမှာလဲအဖဖျားသခင်ကိုတောင်းမှဘယ်လိုဘယ်လိုပြစ်မှားကုန်ကြမှာလဲဆိုတဲ့ကြိုတင်အနာဂတ်တွေကိုတွေ့ခဲ့ကြပြီဖြစ်တယ်လို့အဲ့ဒီလူမျိုးတော်ရဲ့ကြားထဲကမှအဖဖျားသခင်ကိုသိတဲ့လူစုတစုကတော့အဲ့ဒီမင်းဆိုးမင်းညစ်ကိုခွန်အားနဲ့တော်လှန်ကြလိမ့်မယ်အဲ့ဒီမင်းဆိုးမင်းညစ်ရဲ့အလိုဆန္ဒကိုမလိုက်အဖဖျားသခင်ဤဘက်မှအဖဖျားသခင်ကိုသိသောစိတ်နဲ့အတူခွန်အားအပြည့်အဝနဲ့အဖဖျားသခင်ဘက်မှယက်တီကြလိမ့်မယ်ဆိုတဲ့အချက်တွေကိုကျွန်တော်တို့တွေ့ကြရပြီဖြစ်ပါတယ်။ဟုတ်ပါတယ်။ဒါကိုဒန်ယေလအနာဂတ်ကျမ်းပြီးခဲ့တဲ့အခန်းကြီး7ရဲ့အငယ်31နဲ့32မှာအခုလိုကျွန်တော်တို့တွေ့ကြရပြီဖြစ်ပါတယ်။ထိုမင်းနောက်မှစစ်လက်နဲ့တူသည်ပေါ်လာသဖြင့်တကိုးကြီးသောတန်ရှင်းရာဌာနတော်ကိုညှဉ်းညူးစေ၍နေ့ရက်အစဉ်ပြုသောဝတ်ကိုပယ်ရှင်းကြလိမ့်မည်။ဖြစ်စည်းတတ်သောယွန်းရှားပွဲအရာကိုလည်းတီချကြလိမ့်မည်။ပရိညင်တရားကိုပြမသောသူတို့သည်ချော့မော့ရာသို့လိုက်၍ယိုယွင်းကြလိမ့်မည်မိမိတို့ဖျားသခင်ကိုတည်သောသူတို့မူကားကြီးစွာသောအားနှင့်ပြုကြလိမ့်မည်တဲ့အဲ့ဒီလိုကျွန်တော်တို့ကြားနာခဲ့ကြပြီဖြစ်ပါတယ်စီးရီးယားမင်းဆိုမင်းညစ်အန်တီယိုကပ်စ်အပီဖနီဆရာဟာတကယ်တော့အဆက်ဆက်သောဒန်ယေလသင်ခန်းစာတို့အားဖြင့်စာရမဏတ်ကိုကိုးစားပြုထားတယ်ဒါကြောင့်မလို့အခုအနာဂတ်ကြွေးဟာလက်တွေ့မှာမဖြစ်သေးတဲ့ကက္ကလမြင်ကွင်းတွေကိုလည်းရည်ရွယ်ဖော်ညွှန်းနေတယ်ဆိုတဲ့အကြောင်းကိုလည်းကျွန်တော်ခံယူကြရမယ်သစ္စာတရားများအဖြစ်ကျွန်တော်တင်ပြဖော်ညွှန်းခဲ့ပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာဒန်ယေလအနာဂတ်ကျမ်းရဲ့ဒီအနာဂတ်ပေါ်ထွန်းပြီးတဲ့နောက်နှစ်ပေါင်း300လောက်အတွင်းမှာပဲအဲ့ဒီဘယင်မိုက်ဟာအမှန်တကယ်အပြော့ဆွဲဆွဲပြီးတော့လူမျိုးတော်ကိုဖျက်ဆီးဗိမ္မာန်တော်နဲ့ပြည့်ညတ်တော်တို့ကိုပါအသရေရုပ်လျော့အောင်လုပ်ခဲ့တယ်ဆိုတာတွေကိုလည်းကျွန်တော်သိခဲ့ရတဲ့အတွက်ကြောင့်အဲ့ဒီအနာဂတ်ကျမ်းဟာကျွန်တော်ရဲ့အတိတ်မှာအမှန်ပြည့်စုံခဲ့ကြောင်းညင်းလို့မရနိုင်သလိုခရစ်တော်မြေပေါ်ကိုဒုတိယအကြိမ်ကြွဆင်းလာမယ့်အနာဂတ်အချိန်တွေကိုရှေ့ရှုနေစဉ်မှာပဲအဲ့ဒီဖြစ်စဉ်တွေဟာထပ်ပြီးတော့ရင်ဆိုင်ရမယ့်နိမိတ်တရားများပဲဖြစ်တယ်ဆိုတာကိုလေကျွန်တော်ခံယူထားနိုင်ဖို့ရန်အတွက်ကျွန်တော်အနေနဲ့အကောင်းဆုံးဖော်ပြရှင်းလင်းခဲ့ပြီးပြီဖြစ်ပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီ Antiochus Epiphany ဆိုတဲ့ဘယင်စတင်ပေါ်ထွက်လာပုံအပြော့ဆွဲဆွဲပြီးတော့ကျူးကျော်ပုံသူကြောင့်မလို့ဣသရေလကထိတ်တန့်ယေဘရဟိတ်လိုလူမျိုးကတောင်မှယေဘရဟိတ်တို့လိုအစဉ်အတန်းရှိတဲ့လူမျိုးတွေကတောင်မှအဖဖျားသခင်ကိုတစ္ဆာဖောက်ပြီးတော့ကိုယ့်လူမျိုးတော်ရဲ့အစဉ်အလာတွေကိုတစ္ဆာတရားတွေကိုဖောက်ဖျက်ပြီးတော့လမ်းလွဲခဲ့ရဘုံတွေပျက်စီးဆုံးရှုံးခဲ့ရဘုံတွေအကြောင်းကိုလေဒီဒန်ယေလအနာဂတ်ကျမ်းအခန်းကြီး7အစပိုင်းကလေးကကျွန်တော်တွေ့မြင်ခဲ့ရပြီဖြစ်ပါတယ်ဟုတ်ပါတယ်ဒန်ယေလအနာဂတ်ကျမ်းအခန်းကြီး7အငယ်20ရည်23အတွင်းမှာအခုလိုဖော်ပြထားတာကိုမိတ်ဆွေတို့အမှတ်ရကြပါထိုမင်းအရာ၌လေနိုင်ငံတော်ဤဘုံစည်းစိမ်ကိုရှုံချလျက်ငွေတော်ခွဲသောသူသည်ပေါ်လာ၍ခဏရှိပြီးမှဒေါသအမျက်မထွက်စစ်မတိုက်ပဲဆုံးရှုံးခြင်းသို့ရောက်လိမ့်မည် ထိုသူအရာ၌လည်းမင်းစည်းစိမ်ကိုခံတိုက်သောသူမဟုတ်ရုံမာသောသူပေါ်လာလိမ့်မည်သူသည်အနိုင်အထက်မပြုချော့မော့ခြင်းအဖြစ်နိုင်ငံကိုရလိမ့်မည်သွားမိုးသောလက်နှင့်တို့သည်သူရှိမှမြုပ်၍ဆုံးရှုံးလိမ့်မည်မိသဟာယခံသောမင်းလည်းဆုံးရှုံးလိမ့်မည်အကြောင်းမူကားမိသဟာယပြုသောမင်းသည်တစ္ဆာပြတ်သဖြင့်တက်လာ၍လူအနည်းငယ်မျှပါတော်လဲတကိုးကြီးလိမ့်မည်တဲ့တခါဆက်ပြီးတော့အဲ့ဒီကျမ်းမှာပဲဖော်ပြလိုက်ပြန်တာကတော့အသီးအနှံများသောပြည်ကိုအနိုင်အထက်မပြုဘဲဝင်လိမ့်မည်လူယူသောပစ္စည်းဥစ္စာစည်းစိမ်များကိုစွန့်ကြဲ၍မိမိဘိုးဘေးမပြုဘူးသောအမှုကိုပြုလိမ့်မည်ခိုင်ခံသောမျိုးပြတို့ကိုရခြင်းဟာတာရှည်စွာကြံစီလိမ့်မည်မိတ်ဆွေအပေါင်းတို့ကြားရတဲ့အတိုင်းပါပဲနော်ဖျားသခင်ရဲ့ရွေးကောက်တော်မူသောလူမျိုးတော်တွေကပင်လျင်အဖဖျားသခင်ကိုဆန့်ကျင်တော်လှန်ပုန်ကန်ပြီးတော့စာရမဏတ်ဘက်ကိုရင်းရင်တွေ့ဝေသွားသောသူတွေအမြောက်အများရှိလိမ့်မယ်ဆိုတဲ့အချက်ကိုဒီကျမ်းပိုင်းဟာရှင်းလင်းပြတ်သားစွာဖော်ပြထားပါတယ်မိတ်ဆွေအပေါင်းတို့ခင်ဗျာကျွန်တော်ဖော်ပြခဲ့တဲ့မင်းစုမင်းညစ်ခစ်တခစ်ဝဲဆိုတဲ့ခေါင်းစဉ်အောက်မှာလူမျိုးတော်ရဲ့ဖြစ်စဉ်တွေဟာခေါင်းစဉ်နဲ့လိုက်အောင်ကိုအတော်ကြီးပြီးပြီးပြင်းဖြစ်ခဲ့ပြီလို့ကျွန်တော်ဆိုချင်ပါတယ်ဒီထက်မကအတိတ်ပဲနှစ်လန်းသွားနေတဲ့ဗျာဒိတ်တော်တို့ရဲ့သဘောအတိုင်းပဲခရစ်တော်ကြွလာခြင်းအနာဂတ်ကိုမျှော်လင့်စောင့်စားနေရတဲ့ကျွန်တော်တို့ဟာမိမိတို့ရဲ့အနာဂတ်ကာလမှာသင်တို့ဘယ်လန်းကိုရွေးချယ်ကြမလဲဆိုတဲ့မေးခွန်းကိုကျွန်တော်တို့ဖြေကြည့်ဖို့လဲလိုလိမ့်မယ်အဖဖျားသခင်ရဲ့ကျေးဇူးတော်ကိုခံယူပြီးတော့မိမိတို့ရဲ့စိတ်ဝိညာဉ်ကိုအားသစ်လောင်းဖို့လိုလိမ့်မယ်အဖဖျားသခင်ကိုသိသောသူများအဖြစ်နဲ့အဲ့ဒီအနာဂတ်ကိုရင်ဆိုင်သင့်လှတယ်ဆိုတဲ့အကြောင်းကိုကျွန်တော်အနေနဲ့ဒီနေရာမှာထပ်မံတင်ပြလိုပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီလိုအန်တီယိုခတ်ရဲ့ဥဆောင်မှုနဲ့ဣသရေလသမိုင်းဟာအဖြစ်ရိုင်းခဲ့တယ်လူမျိုးတော်ဟာဖောက်ပြန်ပျက်စီးခဲ့တယ်လို့ဆိုပေမဲ့လို့အဲ့ဒီယေပရောဟိတ်မင်းမျိုးတဲကပဲအဖဖျားသခင်ကိုတိကျွမ်းနားလေသလိုအဖဖျားသခင်ဘက်မှာဆွေးမြဲခဲ့တဲ့ယေပရောဟိတ်မင်းမျိုးတဲကမက်ကာဘီးစ်အမည်ရှိတဲ့တော်လှန်ရေးသမားကြီးဥဆောင်တဲ့ဣသရီလလူမျိုးတော်ဟာအန်တီယိုခတ်စတိုကိုတွန့်လှန်ဖြိုပျက်ခဲ့ကြတယ်အသက်ပေးတိုက်ပွဲဝင်နိုင်ခဲ့ကြတယ်ဒီအဖြစ်တွေဟာချော့မော်ရာသို့လိုက်၍ယိုယွင်းသူများတဲကိုရောရောင်မပါဝင်ဘဲနဲ့အဖဖျားသခင်ကိုတိတော်သူတို့ကြီးစွာသောအားနှင့်စာရမဏတ်ကိုတိုက်ပွဲဝင်ခဲ့ခြင်းထင်ရှားသောသက်သေပဲလို့ကျွန်တော်တင်ပြလိုက်ပါတယ်မိတ်ဆွေအပေါင်းတို့ခင်ဗျာအခုချိန်မှာတော့နောက်ထပ်ဒံယေလအနာဂတ်ကျမ်းများရဲ့ဖော်ပြချက်တွေကိုဆက်လက်လေ့လာဖို့ရန်ရှိနေပါတယ်တရားမလို့ဒံယေလအနာဂတ်ကျမ်းအခန်းကြီး7အငယ်33မှ35ကိုစတင်နားဆင်ကြည့်ကြပါစို့လူစုထဲမှာပညာရှိသောသူတို့သည်အများသောသူတို့ကိုတွန့်တင်ကြလိမ့်မည်ဓာနှင့်ကွမျက်ချင်းမိရှုချင်းသိမ့်သွာချုပ်ထားချင်းလူရက်ချင်းအဖြစ်အင်တန်ကာလပတ်လုံးလဲကြလိမ့်မည်လဲကြသောအခါအနည်းငယ်သောမဆချင်းကိုတဖန်ခံရကြလိမ့်မည်လူအများတို့သည်ချော့မော့ရာသို့လိုက်၍စီးကပ်ကြလိမ့်မည်အမှုဆုံးရသည့်ကာလတိုင်အောင်ပညာရှိသောသူအချို့တို့သည်လည်းစုံစမ်းခြင်းကိုခံ၍တန်ရှင်းဖြူစင်ရမည်အကြောင်းလဲကြလိမ့်မည်ထိုအမှုသည်ချင်းချက်သောကာလတိုင်အောင်ဖြစ်ရသည်မေဆွေအပေါင်းတို့ဣသရေလလူမျိုးတော်ရဲ့သမိုင်းကာလအတွင်းမှာအုပ်ချုပ်သူမင်းမရှိလူအင်အားနိုင်ငံအင်အားကလည်းကောင်းကောင်းမရှိအဲ့ဒီအချိန်ရဲ့ကမ္ဘာသမိုင်းဆက်ရန်တရားခွေးသွားစိတ်တွေကြားမှာခြားခြားလေးညံ့ပြီးတော့လူမျိုးတော်ဟာအမျိုးမျိုးဖြစ်ခဲ့ရတယ်ဒုက္ခသုခအမျိုးမျိုးခံစားခဲ့ရတယ်ဆိုတာဒီကိုဖော်ပြပေးလိုက်ပါတယ်ဟုတ်ပါတယ်နှစ်400ခန်းလောက်ဓမ္မသမိုင်းစာမျက်နှာတွင်နဲ့ကျမ်းဖွဲ့ဖွင့်ဆိုခြင်းမပြုတဲ့ဓမ္မဟောင်းနဲ့ဓမ္မသစ်ကာလနှစ်ခုရဲ့ကြားကန်တဲ့ကာလရှည်ကြီးအကြောင်းကိုကျွန်တော်တို့ကောင်းစွာသဘောပေါက်နားလည်နိုင်လောက်အောင်ဒံယေလအနာဂတ်တွေဟာခြုံငုံဖော်ပြပေးလိုက်ပါတယ်ဒါဟာအဖဖျားသခင်ရဲ့ကြီးစုတော်ပါပဲအဲ့ဒီအထက်ကအငယ်35မှာဖော်ပြတဲ့အချက်တွေကိုစိတ်စီစဉ်းစားကြည့်ပါအမှုဆုံးရသည့်ကာလတိုင်အောင်ဆိုတဲ့အချက်ပါဝင်ပါတယ်ချင်းချက်သောကာလတိုင်အောင်ဆိုတာနဲ့လည်းအဆုံးသတ်ထားပါတယ်တဟာကကလကုံဆုံးခြင်းအကြောင်းကိုဥတည်နေခြင်းဖြစ်ပါတယ်။အတိတ်ကာလကပြည့်စုံခဲ့ပြီးသောသမိုင်းများနဲ့တက်တည်ပြုပြီးတော့အနာဂတ်အရေးများအဖြစ်ဆက်ဆက်ပေးလိုက်ခြင်းပဲဖြစ်ပါတယ်။အမှုဆုံးရသည့်ကာလတိုင်အောင်ပညာရှိသောသူအချို့တို့သည်လည်းစုံစမ်းခြင်းကိုခံ၍တန်ရှင်းဖြူစင်ရမည်အကြောင်းလဲကြလိမ့်မည်။ထိုအမှုသည်ချင်းချက်သောကာလတိုင်အောင်ဖြစ်ရသည်တဲ့။ဒီအပိုင်းမှာလည်းကျွန်တော်တို့မိတ်ဆွေတို့အတွက်ပြီးခဲ့တဲ့သင်ခန်းစာကအတိုင်းပဲမိဂွန်ကြီးတစ်ခုဟာဆက်လက်ပေါ်ထွက်လာပါတယ်ဒီထဲမှာကပြောရမယ်ဆိုရင်တော့ကျေးဇူးတော်ကြောင့်အလွန်တိုးတက်ပါတယ်ဆိုတဲ့သိပ်ပံခက်လူသားသိပ်ပံခက်လူသားအားလုံးအတွက်မိဂွန်ကြီးလည်းဖြစ်ပါတယ်ဘုရားသခင်ကိုဆန့်ကျင်တော်လှန်ပုန်ကန်စပြုနေပြီဖြစ်တဲ့20ရာစုလူသားအားလုံးအတွက်လည်းဒီမိဂွန်ဟာအကျုံးဝင်နေတယ်လို့ကျွန်တော်ခန်းစားမိပါတယ်အဲ့ဒီမိဂွန်ကတော့ပြည့်ညက်တရားတော်ကိုပြစ်မှား၍ စာရမန်နဲ့ဤချော့မော့ရာကိုလိုက်လျက်ယိုယွင်းကြမည်လောသို့မဟုတ်အဖဖျားသခင်ကိုသိ၍ကြီးစွာသောဝိညာဏခွန်အားနှင့်ရှေ့သို့ခြီးကြမည်လောဆိုရဲမေကွန်ပဲဖြစ်တဲ့အကြောင်းပါဒံယေလအနာဂတိကျမ်းအခန်းကြီး7အငယ်36ရှင်ဘုရင်တပါးသည်မိမိအလိုအလျောက်ပြုဖျားအပေါင်းတို့တဲ့ကိုကိုကိုကြီးပင်မြှောက်စားလျက်ဖျားတို့ဤဖျားကိုဆန့်ကျင်ပဲပြု၍အံ့ဖွယ်သောစကားကိုပြောလိမ့်မည်သောသာအမျက်စေစုံသည်ကာလတိုင်အောင်ကောင်းစားလိမ့်မည်စီရင်ဆုံးဖြတ်သမျှအတိုင်းဖြစ်ရလိမ့်မည်ဣသရီလသမိုင်းကိုဖြတ်တောက်လိုက်ပြီးတော့အနာဂတ်တက်သက်ကိုစတင်ပြိုးလိုက်တဲ့အပိုင်းပါပဲအန်တီခရစ်လို့ခေါ်တဲ့စာရမဏ္ဍမင်းရဲ့ကိုယ်စလေရဲ့အကြောင်းကိုဖော်ကျူးလိုက်ပါတယ်အတိုင်းအဆမဲ့သောအနာဂတ်ကာလကြီးကိုဖြတ်ကျော်တင်ဆက်ပေးလိုက်ပါတယ်မိတ်ဆွေအပေါင်းတို့အန်တီခရစ်လို့ခေါ်တဲ့စာရန်လူကိုနှုတ်ကပတ်တော်ဟာမရေမတွက်နိုင်လောက်တဲ့နန်စားတွေနဲ့ဝိဒိတာပြထားပါတယ်။လူအသက်ကိုသတ်သူအာကြီးသောလူတကိုးကိုပြသောသူတရားစရတ်တို့ကိုမိရှုဖြစ်စီသောသူဆိုးရုပ်ကြံတန်းသောသူစတဲ့နမတွေအပြင်ဆာလံဆရာဟာဖော်ကျူးထားခဲ့ပါတယ်။ပရောဖက်ကြီးဟေရှာယကတော့ဘာဗုလုန်ရှင်ဘုရင်နန်းနက်သားမိုးတောက်ကျဲစသည်စသဖြင့်ဖော်ပြပါတယ်။ရည်စကြေလာကြတော့ဆိုးရုပ်သောဣသရီလမင်းသားဆိုပြီးတော့နန်းစားသုံးထတာကိုတွေ့နိုင်ပါ रे တမန်တော်ကြီးရှင်ပေါလုကတော့မဝေးလှသေးသောသက်သာလုံးနှင့်ဩဝါဒစာတွေအရဒုစရိုက်လူပျက်စီးခြင်းဤသားဆိုတဲ့အမည်တွေကိုစာရမဏ္ဍနဲ့ပတ်သက်ပြီးတော့သုံးဆွဲထားခဲ့ပါ रे တမန်တော်ကြီးရှင်ယောဟန်ကြတော့သူ့ရဲ့ဗျာဒိတ်ကျမ်းကနေတဆင့်အ내ဆုံးသေးတွင်တဲ့ကတက်လာသောသားရေပင်လေတဲ့ကတက်သောသားရေအ내ဆုံးသောတွင်ဤတမန်စသည်စသဖြင့်ဖော်ပြထားပါ रे ကျွန်တော်တို့အခုလေ့လာနေတဲ့ဒံယေလမှားကိုပဲနန်းစားအမျိုးမျိုးကိုသုံးဆွဲထတာကိုလည်းမိတ်ဆွေတို့တွေ့ကြရပြီပါပါဟုတ်ပါတယ်စာရမဏတ်ကိုရုပ်မာတော်သူမင်းစည်းစိမ်နဲ့မတန်သူရှင်ဘရင်ရဲရင်တော်မင်းကြီးပရိယေတို့ကိုနားလေတော်မင်းကြီးဂျုံငယ်ဂျိုတဲ့စသဖြင့်ဖော်ပြထားတဲ့အကြောင်းကိုကျွန်တော်တို့တွေ့ကြရပြီဖြစ်ပါတယ်ဒံယေလကိုပဲကိုးကားပြီးတော့ကယ်တင်ရှင်သခင်ခရစ်တော်ကိုရိုတိုင်သမုတ်ခဲ့တဲ့အမည်တစ်ခုကိုရှမသက်ခရစ်ဝင်ကျမ်းမှာတဆင့်မှတ်တမ်းတင်ခဲ့သေးတာကတော့ဖြစ်စည်းတတ်သောယွန်းရှာပွေအရာတဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့လူဇာတိပဂရိကိုခံယူထားတဲ့ကယ်တင်ရှင်သခင်ခရစ်တော်ဟာစာရမဏတ်အတွက်လူဇာတိသဘောအရာဘလောက်များဆက်ဆုပ်ယွန်းရှာမုန်းတီးခြင်းဖြစ်ရတယ်နာကြီးခြင်းဖြစ်ရတယ်ဆိုရဟာအဲ့ဒီအသံမှာပင်လျင်ထင်ရှားပေါ်လွင်နေစေပါတယ်မိတ်ဆွေအပေါင်းတို့အခုအချိန်မှာဒံယေလအနာဂတ်ကနေတဆင့်ရှင်ဘရင်တပါးသည်မိမိအလိုအလျောက်ပြု၍ဖျားအပေါင်းတို့တဲ့ကိုကိုကိုချီးပင့်မြှောက်စားလျက်တဲ့အဲ့ဒီချက်ကိုဖော်ပြလာပါတယ်မိတ်ဆွေအပေါင်းတို့ကိုကိုကိုချီးမြှောက်တတ်တဲ့စာရမဏ္ဍနဲ့ဖြောင်းပြောင်ကြီးဆန့်ကျင်နေတဲ့ကယ်တင်ရှင်ရဲ့စိတ်တဘောတော်အကြောင်းကိုတော့ဖိလိပ္ပိဩဝါဒစာအခန်းကြီး1မှာကျွန်တော်မြင်ခဲ့ကြပြီဖြစ်ပါတယ်အဲ့ဒီဖိလိပ္ပိဩဝါဒစာအခန်းကြီး1အငယ်3ကနေ8အတွင်းမှာအခုလိုဖော်ပြထားခြင်းပါရန်တွေ့လူသောစိတ်အချီးနှီးကြော်သောကိတိကိုတတ်မဲ့သောစိတ်ရှိ၍အဘယ်အမှုကိုမျှမပြုကြနှင့်သူတပါးသည်ကိုတဲ့သား၍ကောင်းမြတ်သည်ဟုနှိမ့်ချသောစိတ်ရှိ၍တယောက်ကိုတယောက်ထင်မှတ်ကြလောကိုအမှုအရာကိုသာမရှုမမှတ်ဖေသူအမှုအရာကိုအချင်းချင်းရှုမှတ်ကြလောယေရှုခရစ်၌ရှိသောထိုစိတ်သောကိုသင်တို့၌လည်းရှိစီကြလောထိုသခင်သည်ဖျားသခင်ဤသရံတော်နှင့်ပြည့်စုံတော်မူသည်ဖြစ်၍ဖျားသခင်နှင့်ပြိုင်သောအမှုကိုလူယူခြင်းအမှုဟု၍မထင်မမှတ်လျက်ပင်မိမိအသရေကိုစွန့်၍အစေခံကျွံဤသရံကိုဆောင်ယူလျက်လူကဲ့သို့သောအဖြစ်၌ဖွားမြင်ခြင်းကိုခံတော်မူ၏ထိုသောလူဤဂုံအင်္ဂါလက္ခဏာနှင့်ပြည့်စုံလျက်အသေခံခြင်းသာမဟုတ်လက်ဝါးကတိုင်မှအသေခံခြင်းတိုင်အောင်အစေကျွံခံ၍ကိုကိုကိုနှိမ့်ချတော်မူ၏မိတ်ဆွေအပေါင်းတို့နောက်ထပ်ဆက်လက်ဖော်ပြလိုက်တဲ့အချက်ကတော့ဖျားတို့ဤဖျားကိုဆန့်ကျင်ပဲပြု၍အံ့ဖွယ်သောစကားကိုပြောခြင်းပါပဲမှန်ပါ रे သက်သာလုံးဤဩဝါဒစာတုတိယစာဆောင်အခန်းကြီး1အငယ်4ဟာအခုလိုဖွင့်ဆိုခဲ့ပြီးဖြစ်ပါတယ်ဒုစရိုက်လူဒီဟူသောပျက်စီးခြင်းဤသားသည်ပေါ်လာရလိမ့်မည်ထိုသူသည်ဖျားသခင်ဟူ၍၎င်းဖျားဟူ၍၎င်းခေါ်ဝေါ်သမျှသောအရာတို့ကိုရံပက်ပြု၍ကိုကိုကိုချီးမြှောက်သောအားဖြင့်ဖျားသခင်ဤဗိမ္မာန်တော်၌ဖျားသခင်ကဲ့သို့ထံ၍ဖျားသခင်ဖြစ်အောင်ဆောင်လျက်ကိုကိုပြသောသူဖြစ်သည်တဲ့မိတ်ဆွေအပေါင်းတို့အဲ့ဒီလောက်ထိဆက်ဆုပ်ယွန်းရှာပွဲကောင်းလှပါ रे ဆိုရယ်စာရန်ဘက်ကမှလူဇာတိဟာအစဉ်တိတ်ညွတ်လွယ်လှပါ रे ဒါကြောင့်မို့လဲဇာတိပဂရိစိတ်သဘောသည်ဘုရားသခင်နှင့်ဆန့်ကျင်ပဲဖြစ်၏ဘုရားသခင်ဤတရားတော်အလိုတို့မလိုက်တတ်ထိုမျှမကမလိုက်နိုင်ဆိုပြီးတော့ယောမဩဝါဒစာအခန်းကြီး၈မှာတမန်တော်ကြီးရှင်ဘောလူအခိုင်အမာဖော်ပြခဲ့တာပဲဖြစ်တဲ့အကြောင်းကျွန်တော်လေးစားစွာပြန်လည်တင်ပြပါရစေ အဲ့ဒီလိုအခြေအနေကြားထဲမှာမှပဲလူသမိုင်းဟာလေအခုဆိုရင်ကကလာသူဥတီချင်းကလာခဲ့ရပြီဆိုတော့ရှေရီဆိုတဲ့ဒံရီလာကဖော်ပြတယ်အနာကရေးတွေဟာကျွန်တော်မိတ်ဆွေတို့အဖို့တုံ့လှုပ်ဖွယ်ရာကြောက်မဲ့ဖွယ်ရာမကောင်းလွန်ဘူးလားတိုးတက်လွန်းပါလေထွန်ကားလွန်းပါလေဆိုတဲ့သိပ်ပန်ခေကြီးနဲ့ရော့နှောပြီးတော့အဖဖျားသခင်ကူမြာမိလျော်ကြောခိုင်ကုန်ကြမှာလားပေါ့ပြက်ပြက်သားလျင်ရှင်သန်နေကြတော့မှာလားဆိုတဲ့အချက်ဟာလူတိုင်းရဲ့အသက်သမျှအရေးကြီးလှသောအရေးအဖြစ်ကျွန်တော်ယင်တဲ့မှာခန်းစားမိပါတယ်။ဒံယေလနဂတိကျမ်းအခန်းကြီး7အငယ်38ထိုမင်းသည်ဘိုးဘီတို့ကိုးကွယ်သောဖခင်ကို၎င်းမိမ့်မ၌တက်မဲ့သောအလိုကို၎င်းတပားသောဖခင်များကို၎င်းပမာဏမပြုသူတကာတို့တဲ့ကိုကိုချီးမြှောက်လိမ့်မည်။မိတ်ဆွေအပေါင်းတို့မိမ့်မ၌တက်မဲ့သောအလိုဆရာဟာအင်္ဂလိပ်ကျမ်းဖော်ပြချက်တွေအရဆိုရင်မိမများမျှော်လင့်တောင့်တသောအရာဆိုတဲ့မိမအများသူရဲ့ဆန္ဒကိုဆိုလိုပါ रे မိမအများတောင့်တသောအရာကိုဆိုလိုပါ रे မိတ်ဆွေအပေါင်းတို့အဲ့ဒီအချိန်ကာလမှာပရောဖက်ကြီးအပေါင်းတို့ရဲ့အနာဂတ်ဖော်ပြချက်တွေအရမေရှိယကယ်တင်ရှင်တပါကြွလာတော်မူမယ်ဆိုတဲ့အချက်ကိုဣသရီလတွေသိနေကြပြီအဲ့ဒီကယ်တင်ရှင်ဟာဣသရီလကိုကျွန်းလောင်းရိပ်အောက်ကနေကယ်တင်မဲ့ဘယင်းယောမကိုမှုံမှုံညင်ရဲ့ကြည်အောင်ခြေမှုံမဲ့ဘရင်ဆိုပြီးတော့လူတွေတွေးပြီးတော့လူသားတွေခံယူနေကြပြီဖြစ်ပါတယ်။ဘာပဲဖြစ်ဖြစ်ဣသရေလအမျိုးသမီးဒူကြီးတို့ဟာအဲ့ဒီမေရှိယရဲ့မိခင်အဖြစ်အလွန်ဒီမင်းကိုမွေးဖွားခြင်းတဲ့စိတ်တွေရှိနေကြလိမ့်မယ်ဆိုတာကိုဒီအပိုင်းအဖြစ်သိသာထင်ရှားစွာဖော်ပြနေပါတယ်။ဒီတော့အခုဖော်ပြချက်တွေဟာအဲ့ဒီရှေးကာလအတိတ်ကပုံရိပ်ကိုယူပြီးတော့ကယ်တင်ရှင်ကိုအရှင်းဂယုမဆိုင်အေးမလို့ကြွလာတော်မူခြင်းကိုလေနှမ်းစည်းမျှမစိုးရိမ်ခြင်းမရှိတဲ့စာရမဏေရဲ့ကိုကိုကိုအထင်ကြီးမှုအကြောင်းကိုဖော်ပြလိုက်ခြင်းဖြစ်ပါလေဒီအနာဂတ်ပြာဋိတွေဟာလေကယ်တင်ရှင်သခင်ရဲ့ပထမအကြိမ်လူစားတိကိုခံယူခြင်းမတိုက်မီကလေးကပြည့်စုံလုံလောက်ခဲ့ပြီလို့လေကျွန်တော်တို့တက်ဆနိုင်ပါတယ်ဟုတ်ပါတယ်ဘာဖြစ်လဲဆိုရင်ကယ်တင်ရှင်သခင်ခရစ်တော်ကိုကယ်တင်ရှင်မေရှိယမှန်လုံးဝမသိဝိညာဉ်ရေးသဘောလုံးဝမခံယူနိုင်ဘဲနဲ့ကြမ်းတက်တဲ့ယေပရောဟိတ်တွေဖာရိရှဲဇာတုကဲတွေဟာသခင်ပေါ်ထွန်းခြင်းမှာတောက်မှဆက်လက်ဆန့်ကျင်တိုက်ခိုက်ခဲ့တယ်။နောက်ဆုံးမှာကားစဉ်ကိုတင်ပြီးတော့ကယ်တင်ရှင်ကိုသေစီညွှန်းခဲ့တယ်ဆိုတဲ့အချက်တွေကိုတိုင်းဟာစာရမဏေလွှမ်းမိုးခဲ့သောဣသရီလသမိုင်းရဲ့ကြီးကျယ်လှသောသက်သေသာရကကြီးပဲဖြစ်ပါတယ်။အဲ့ဒီအတိုင်းပါပဲ။ကျွန်တော်မျက်မှောက်ကာလလူအဖွဲ့စည်းဟာလေစာရန်လောကအဖြစ်ခရစ်တော်ရဲ့ကြွလာတော်မူခြင်းကိုပြည့်ရဲ့ပြုကြစေဆန့်ကျင်နေကြစေပဲလို့ကျွန်တော်ဆိုချင်ပါတယ်။ဒံယေလနဂတိကျမ်းအခန်းကြီး7အငယ်38နဲ့39ထိုဖျားအရာ၌ရဲရိုက်တို့၏ဖျားနှင့်ဘိုးဘေးတို့မသိသောဖျားကိုချီးမြှောက်၍ရွှေငွေကြောက်မြက်နှစ်သက်ဖွယ်သောတစားများကိုပူဇော်လိုက်မည်ခိုင်ကံသောရဲရိုက်များကို၎င်းမိမိဝန်ခံသောတပားအမျိုးသားဖျားကို၎င်းပြုစု၍ဂုံအသရေတိုးပွားလိုက်မည်လူများတို့အပေါ်မှအုပ်ဆိုးရသောအခွင့်ကိုပေး၍စီးပွားဖြစ်ခြင်းအလို့ငှာမြေကိုဝေပန်လိုက်မည်မိတ်ဆွေတို့တတ်ရှင်အပေါင်းတို့မြတ်မောက်ခေဖြစ်ရတွင်နဲ့အခုဖော်ပြပါအနာဂတ်တို့ဟာကွက်တိပဲလို့ကျွန်တော်ကတော့ပြတ်သားစွာခံယူမိပါတယ်အဖဖျားသခင်အရာ၌ရဲတိုက်တို့ဤဖျားတဲ့ဒီနေရာမှာဖော်ပြထားပါတယ်နော်အဲ့ဒါဟာလောကအရာတွေနဲ့ခြုံငုံပြီးတော့ကိုဟာကိုလုံကြုံလှပြီးဆိုတဲ့လူသားတို့ရဲ့အချင်းပိုကဲမှုတွေအကုန်လုံးအကျုံးဝင်နေပါတယ်ဘိုးဘေးတို့မသိတော့ဖျားတဲ့ဒီအချက်ဟာရောမရှင်းဘူးလားမိတ်ဆွေတော်တာရှင်အပေါင်းတို့သမိုင်းနှစ်ပေါင်းများစွာကတည်းကလူသားအပေါင်းတို့ဟာအဖဖျားသခင်ဖန်ဆင်းလို့တတ္တလောကရဲ့ထိတ်တန့်သတ္တဝါဖြစ်လာရတာပါပဲအဖဖျားသခင်ရဲ့တည်ရှိခြင်းကိုကနဦးလူသားတွေဟာသိကိုသိကြမှာအသေးချာဖြစ်ပါတယ်အဲ့ဒီလိုသိရကနေပြီးတော့မှဖျားတွေမှုလို့ပေါက်အောင်လူသားတွေဟာရှောက်ပြီးတော့ကိုးကွယ်လာလို့ငါမှတပါအခြားသောဖျားကိုမကိုးကွယ်နဲ့ဆိုတဲ့အမိန့်တော်ကိုချခဲ့ရပါတယ်နောက်ကာလမှာအဖဖျားသခင်မရှိဟုထင်တဲ့အတွေ့အခေါ်တွေကိုဆာလံသုတ်တံဒေသနာမှစတဲ့ကျမ်းတွေမှာအစအနတွေတွေ့လာပြီးတဲ့နောက်လွန်ခဲ့တဲ့ဆက်မှုသိပ်ပံထွန်းကားခြင်းခေတ်စာပေနဲ့အတွေ့အခေါ်လွတ်လပ်သောခေတ်တို့မှာပို့ပြီးတော့သိုးသက်ရှိလာခဲ့တယ်။အခုအချိန်တိုင်အောင်ဖျားသခင်မရှိဘူးဆိုတဲ့အတွေ့အခေါ်ဟာလွှမ်းမိုးလာတယ်ဆိုတာကိုစင်ကဲဖြစ်စဉ်တွေအဖြစ်ကျွန်တော်တို့တွေ့လာရပါတယ်။အဲ့ဒီလိုဖြစ်လာရတာကိုပဲအဲ့ဒီလိုစင်ကဲဖြစ်စဉ်တွေအဖြစ်ဖြစ်လာတာကိုပဲလူသားတွေဟာတိုးတက်တယ်လို့ခံယူကြတာကိုလေတအံ့တော့ကျွန်တော်တို့တွေ့ရပါတယ်။တခါဒီနေရာမှာဆက်လက်ဖို့ပြလိုက်ပြန်တာကတော့မိမိဝန်ခံလို့သောတပားအမျိုးသားဖျားကိုပြုစု၍တဲ့ရှင်းနေပါလေလောကရနဲ့လောကသားအပေါင်းတို့ကိုပိုင်းသားအုပ်စုသောဖျားမြေကြီးနဲ့မြေကြီးတစားတို့ကိုပိုင်းဆိုးတဲ့အဖဖျားသခင်ကိုပြောတာမဟုတ်ပါဘူးနော်ကောင်းသောယာယာဝါဒတွေအစွဲတွေယဉ်ကျေးမှုတွေအချင်းကြီးလောက်เสียစနစ်တွေ ရုပ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုတွေကိုတရေတမြားများနဲ့ဆွဲယူတာကိုပြောတာပါပဲ။အဲ့ဒါဟာတိုင်းတပါအမျိုးသားတို့ဖျားများကိုပြုစုခြင်းပဲဖြစ်ပါတယ်။အဲ့ဒီမှာမှရင်အကြွားအဝါတွေအပြိုင်အဆိုင်တွေပြိပက္ခတွေစိတ်ဝန်းကွဲပြားမှုတွေခေါင်းပုံဖြတ်မှုတွေနိုင်ငံရေးမတည်မငြိမ်မှုတွေညစ်တီးညစ်ပတ်ဗိုလ်ချဆိုးမှုမှုတွေစတဲ့ဒေသဆိုင်ရာဒုက္ခတွေမငြိမ်းချမ်းနိုင်မှုတွေဟာအပြစ်တရားကြောင့်ကဘာဥကရေကကွဲပြားခြားနားမှုရှိမြဲရှိနေတဲ့လူအဖွဲ့အစည်းအတွင်းမှာမဖြစ်မနေဖြစ်ကိုဖြစ်လာရပါတယ်။အဲ့ဒီအချက်တွေဟာကျွန်တော်တို့အဖို့မျက်ဝါးထင်ထင်ဆိုသလိုကဘာတစ်ခွင်မှတွေ့မြင်နေရပါတယ်။ကြားမြင်နေရပါတယ်။သိရှိနေရပါတယ်။ဘယ်လိုမှလုံခြုံစိတ်ချရတယ်ဆိုတဲ့အဆင့်မှမရှိနိုင်ပါဘူး။ကဘာတစ်ခုမိသားစုဆိုတဲ့အဖန်တွေကြားနေရတဲ့ကြားတဲ့ကပဲကဘာမကြီးဟာအစေးကတ်နေတယ်လို့ကိုပြောလို့မရနိုင်ပဲအမြဲတမ်းပြိပက္ခတွေဝိုင်းဝိုင်းလဲနေကြောင်းကိုတွေ့မြင်ရပါတယ်။အဲ့ဒီအချက်တွေဟာခိုင်ခံသောရဲရိုက်များကို၎င်းမိမိဝန်ခံသောတပါးအမျိုးသားဖျားကို၎င်းပြုစု၍ဂုံအစရိတိုးပွားစေလိမ့်မည်။လူများတို့အပေါ်မှအုပ်ဆိုးရသောအခွင့်ကိုပေး၍စီးပွားဖြစ်ခြင်းအလို့ငှာမြေကိုဝေပန်လိမ့်မည်ဆိုတဲ့ဒံယေလအနာဂတ်တည်းပြည့်စုံလုံလောက်ခြင်းလို့ကျွန်တော်တို့သင်သိရသောသမာကျမ်းကတင်ပြလိုက်ပါရစေ။မိတ်ဆွေအပေါင်းတို့အဲ့ဒီအချိန်ကာလဟာကကလာကိုဥတီနေတဲ့လောကကဘာမြေကြီးရဲ့တည်ယုတ်ပဲဖြစ်ပါတယ်။လူအဖွဲ့အစည်းရဲ့တည်ယုတ်ပဲဖြစ်ပါတယ်။ဂျိုတဲ့ဆိုပြီးတော့တင်စားထားခဲ့တယ်တင်စားထားခဲ့တယ်အတိတ်ကာလနဲ့တရံတူတဲ့အနာဂတ်ရဲ့ရုပ်လုံးပဲဖြစ်ပါတယ်စာရမဏေအကြီးအကျယ်မင်းမှုစွန့်မှုသောကာလဖြစ်ပါတယ်အဲ့ဒီလက္ခဏာရပ်တွေတဲမှာကျွန်တော်တို့မိษွေတို့ရဲ့အချိန်ကာလအကျုံးဝင်နေသလားမနေဘူးလားဆိုတာကိုတော့မိษွေတို့ကျွန်တော်တို့ကိုယ့်ဘာသာကိုစဉ်းစားဆုံးဖြတ်ကြရန်ဖြစ်တဲ့အကြောင်းတင်ပြလိုက်ပါရစေမိษွေအပေါင်းတို့ဗျာဒိတ်ကျမ်းအခန်းကြီး7အငယ်7ဟာအဲ့ဒီလိုတရွေ့ရွေ့ချင်းကားလာတဲ့ကတ်ကာလရဲ့အဆုံးစာရမဏေနဲ့ခရစ်တော်ဆန့်ကျင်ရေးသမားတို့ရဲ့နောက်ဆုံးအချိန်ကာလအကြောင်းကိုအခုလိုဖော်ပြထားပါတယ်။ထို့ကြောင့်ကောင်းကင်နှင့်ကောင်းကင်သားတို့ရှင်လန်းကြလော့။မြေကြီးနှင့်ပင်လယ်သည်အမင်္ဂလာရှိ၏။အကြောင်းမူကားမာနသည်မိမိကာလတစ်ခဏသာရှိသည်ကိုသိ၍ပြင်းစွာသောဒေါသအမျက်နှင့်တကွသင်တို့ရှိရာသို့ဆင်းလေပြီတဲ့။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။ဒီကနေ့ဒီအချိန်ကြည့်တော့အကျွင့်မဲ့ပျက်စီးခြင်းဆိုတာဟာရောက်မလာသေးပါဘူး။ဒါပေမဲ့အဖဖျားသခင်ရဲ့စီရင်တော်မူခြင်းဆိုတာရှိကိုရှိမယ်ဆိုတာကတော့မငင်းနိုင်လောက်အောင်ကျွန်တော်ထင်ထင်ရှားတွေ့နေရပါပြီ။ဆူတောင်းလျက်ကျွန်တော်လူသားများစောင့်ရမယ်အချိန်။ယုံကြည်ခြင်းအပြင်အဖဖျားသခင်ကိုမျှော်တရမယ်အချိန်။အဖဖျားသခင်ကိုသိလျက်နှင့်ကြီးစွာသောအားနှင့်အသက်တာကိုရင်ဆိုင်ရမယ်အချိန်ကာလဖြစ်တယ်လို့ကျွန်တော်သင်သိရသောသမာကျမ်းမှလေးစားစွာတင်ပြလိုက်ပါရစေ။ဒံယေလအနာဂတ်ကျမ်းအခန်းကြီး7အငယ်40မှ43အမှုကုံရသည်ကာလ၌တောင်ရှင်ဘရင်သည်ထိုမင်းကိုတိုက်လိမ့်မည်။မြောက်ရှင်ဘရင်သည်လည်းယထာများမြင်းစီသူရဲများသင်္ဘောများတို့နှင့်တကွလေပွေကဲ့သို့တိုက်လာလျက်ထိုပြည်တို့ကိုဝင်၍ချင်းနှင်းလွှမ်းမိုးလိမ့်မည်။သာယာသောပြည်ကိုလည်းဝင်၍အများသောသူတို့သည်ဆုံးရှုံးကြလိမ့်မည်။တို့ရာတွင်သူ၏လက်မှလွတ်သောသူဟုမူကားအေးဒုံပြည်သားမောဘပြည်သားအမုံအမျိုးသားအကြီးတို့သည်လွတ်ကြလိမ့်မည်။ထိုမင်းသည်အပြည်ပြည်တို့ကိုအောင်မြင်ရလိမ့်မည်အဲဂုတ်ထုပြည်လည်းမလွတ်ရထိုပြည်မှာရှိသောရွှေဘန္တာငွေဘန္တာအဖိုးတိုက်သောဥစ္စာများကိုအပိုင်ရလိမ့်မည်လိဘူးပြည်သားနှင့်ကုရှပြည်သားတို့သည်သူ့နောက်သို့လိုက်ရကြလိမ့်မည်မိတ်ဆွေအပေါင်းတို့ခမညာအခုဒီနေရာမှာဖော်ပြလိုက်တဲ့တောင်ရှင်ဘရင်မြောက်ရှင်ဘရင်ဆိုတာဟာအတိတ်ကအန်တီယိုကပ်စ်တို့တော်လမီတို့ကိုပြန်ပြီးတော့ကိုစားပြုတဲ့တက္ကလာစစ်ပွဲအတွင်းမှာစစ်ခင်းကြမယ်အဖွဲ့အစည်းတွေကိုကြိုတင်ဖော်ပြလိုက်တာပါဟုတ်ပါတယ်ရေစီလအနာဂတိကျမ်းအခန်းကြီး38ကနေစတင်ပြီးဖော်ပြထားခဲ့တယ်တက္ကလာစစ်ပွဲကြီးကိုဆိုလိုခြင်းဖြစ်ပါတယ်ဥယောပဘက်ကရာဖက်အမျိုးအနွယ်တွေဥဆောင်တဲ့တက်ကြီးတွေဟာမြောက်ဖက်ဘရင်ဆိုတာကိုကိုစားပြုထားပါတယ်ဒါကိုအသေးစိတ်ပြန်ပြီးဖတ်မယ်ဆိုရင်တော့ရေစီလအနာဂတိကျမ်းအခန်းကြီး38 39အစပိုင်းတွင်နဲ့တင်လုံလောက်အောင်မိတ်ဆွေတို့ကိုဖော်ပြနိုင်လိမ့်မယ်လို့ကျွန်တော်ခံယူပါရယ်မိတ်ဆွေတို့ကိုပြန်လဲလေ့လာဖို့ရန်လဲတိုက်တွန်းအပ်ပြခြင်းပါရယ်ဒံယေလအနာဂတိကျမ်းအခန်းကြီး7အငယ်44နဲ့45အဆုံးအထိတို့ရာတွင်သူသည်အရှိမျက်နှာမြောက်မျက်နှာအရမှသတင်းကိုကြား၍စိတ်ပူပန်သဖြင့်လူများတို့ကိုဖြစ်စည်းသုတ်သင်ပယ်ရှင်းခြင်းငှာကြည်စွာသောဒေါသအမျက်နှင့်ထွက်သွားလိမ့်မည်။ပင်လေကြားမှဘုံကြီး၍တန်ရှင်းသောတောင်ပေါ်၌ဆံရတဲတော်ကိုတိဆောက်ပြီးလျှင်အဘယ်သူမျှမဆခြင်းဟာမတတ်နိုင်၍ဆုံးရှုံးခြင်းသို့ရောက်လိမ့်မည်။မိတ်ဆွေအပေါင်းတို့အထက်ပိုင်းသင်္ကန်းစာတွေတုန်းကဆိုရင်လိဘူးပြည်သားကုရှပြည်သားတို့သူ့နောက်ကိုလိုက်လိမ့်မယ်ဆိုတာကိုတွေ့ကြရပါတယ်။ ယေစတိလအနာဂတိအရဆိုရင်လေသူနဲ့အတူပေရတိကုရှဖုဒတောဂါမာဆိုတဲ့နိုင်ငံတွေလက်တွဲလိုက်မယ်ဆိုတဲ့အချက်တွေကိုဖော်ပြခဲ့တာရှိပါတယ်မိတ်ဆွေအပေါင်းတို့မဖြစ်ပေါ်သေးတဲ့အနာဂတ်ရေးတွေကိုအဖဖျားသခင်ဖော်ပြနေတာတွေဟာအကုန်လွယ်ကူနေတယ်လို့ကျွန်တော်တို့အုံနောက်နဲ့မသုံးသပ်နိုင်ပါဘူးဒါပေမဲ့ကျွန်တော်တို့ကိုသူသိစေချင်တာတွေအတွေ့လုံလောက်ချင်းပြေဝဆုံလင်စွာရှိပါတယ်အခုဖော်ပြချက်တွေအရပင်လေကြားမှာဘုံကြီး၍သင်ရှင်းသောတောင်ပေါ်မှာဆံရတဲတော်ကိုတိဆောက်မြည်ဆိုတဲ့အချက်ဟာအဲ့ဒီကက်ကာလာစစ်ပွဲကြီးဟာဣတရီလနေမြီမှာဗဟုပြုမယ်ဆိုတာကိုရှင်းလင်းပြတ်သားစွာဖော်ပြနေပါတယ်တစ်ချိန်တည်းမှာပဲအဲ့ဒီကက်ကာလာစစ်ပွဲကြီးဟာကဘာအဖွန်းနဲ့ဆိုင်တဲ့စစ်ပွဲကြီးဖြစ်လိမ့်မယ်ဒါကြောင့်မို့လို့အရှိမျက်နှာမြောက်မျက်နှာမှသတင်းကိုကြား၍စိတ်ပူပန်ရမြည်ဆိုတဲ့ကြေပြန့်သောစစ်ရဲ့မြင်ကွင်းကိုပါဖော်ပြလိုက်ခြင်းဖြစ်ပါတယ်ဒါ리고ဗျာဒိတ်ကျမ်းကဖော်ပြချက်နဲ့လဲရှင်းပြီးတော့သင်ခန်းစာယူနိုင်ပါလိမ့်မယ်ဗျာဒိတ်ကျမ်းအခန်းကြီး19အငယ်18ကနေ21အတွင်းမှာအခုလိုတွေ့မြင်နိုင်ပါ रे ကောင်းငင်တမန်တပါးသည်နေထဲမှာရက်လျက်ရှိသူကိုငါမြင်၏သူသည်မိုးကောင်းကင်အလယ်၌ပြန်တက်သောငှက်အပေါင်းတို့ကိုကြီးသောအသံနှင့်ခေါ်၍လာကြလောရှင်ဘရင်အသာစစ်သူကြီးအသာသူရဲ့အသာမြင်းအသာမြင်းစည်းသောသူအသာအစေခံကျွန်လူလွတ်အကြီးအငယ်အမျိုးမျိုးသောလူတို့၏အသားကိုစားအံ့သောအခါကြီးမြတ်တော်မူသောဘုရားသခင်၏ပွဲတော်သို့စီဝေကြလော့ဟုဟစ်ကြော်၏။သားရဲမှစာ၍လောကီရှင်ဘရင်နှင့်သူတို့၏ဘိုးကြီးများတို့သည်မြင်းစည်းတော်မူသောသူနှင့်ဘိုးကြီးတော်ကိုစစ်တိုက်ခြင်းဟာစီဝေကြသည်ကိုငါမြင်၏။သားရဲကိုဖမ်းမိကြ၏။သားရဲ၏တစိမ့်လက်မှတ်ကိုခံ၍သူ၏ရုပ်တုကိုကိုးကွယ်သောသူတို့ကိုလှည့်ပြား၍ပါရဲ့ရှိ၌နမိတ်များကိုပြရသောမိစ္ဆာပရောဖက်ကိုလည်းဖမ်းမိကြ၏အသက်ရှင်လျက်ရှိသောထိုသူနှစ်ဦးကိုကန့်နှင့်လောင်သောမိအိမ်ထဲသို့ချပစ်ကြ၏ကျွင်းသောသူတို့သည်မြင်းစည်းတော်မူသောသူ၏ကတွင်တော်တဲ့ကထွက်သောတန်လျက်နှင့်ကွက်မြက်ခြင်းကိုခံရကြ၏သူတို့၏အသားကိုငှက်အပေါင်းတို့သည်ဝါစွာစားရကြ၏တဲ့မိတ်ဆွေတို့တရှင်အပေါင်းတို့ရှိသူမျှော်ကြည့်ကြိုတင်သိ၍ရှိရာကိုရဖြတ်ရာကိုနေတွေ့ရာဘဝတရင်က၌ချမ်းမြကြည်လင်စိတ်အစဉ်ကိုသခင်စကံအသက်လမ်း၌တန်း၍တည်ကြည်လျှောက်ရမည်ဆိုတဲ့ယုံကြည်ခြင်းတရားဟာလူသားတို့အတွက်အကြီးမားဆုံးသောလိုအပ်ချက်ဖြစ်တဲ့အကြောင်းလေးစားစွာတင်ပြလိုက်ပါရစေ
။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြရတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကဒန်ယေလအနာဂတ်ကျမ်းအခန်းကြီး7နှင့်အခန်းငယ်1ကနေအခန်းငယ်3အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။